AIDS ရောဂါကင်းတဲ့မျိုးဆက်သစ်တစ်ခုဖန်တီးဖို့အမေရိကန်ပြည်ထောင်စုကတန်တိတ်ထန်ခိုင်ခိုင်မာမာချထားတယ်လို့ဒီညီလာခံရဲ့ဒုတိယနေ့ဖြစ်တဲ့မနေ့ကအမေရိကန်နိုင်ငံသားဝန်ကြီး Hillary Clinton ကပြောကြားသွားပါတယ်။အကြောင်းဆုံးကတော့ဒီညီလာခံကိုတက်ရောက်ပြီးတော့ကိုရိုင်းသတင်းယူနေတဲ့ကိုသားညုံကတင်ပြပေးမှာပါရှင်။
Turning the tide together ဒီလိုင်းကိုအတူရင်ဆိုင်ကျော်လွှားကြစုဆိုတဲ့ကြွေးကြော်တာနဲ့အခုနှစ်မှာကျင်းပနေတဲ့2012နိုင်ငံတကာ AIDS ညီလာခံမှာအဓိကလွှမ်းမိုးပြောဆိုနေတဲ့အကြောင်းအရာကတော့ AIDS free generation AIDS ရောဂါကြီးလုံးဝပပျောက်သွားတဲ့လူမျိုးဆက်တစ်ခုဖြစ်လာဖို့ဆိုတဲ့ရည်မှန်ပြောဆိုဆွေးနွေးမှုဖြစ်ပါတယ် AIDS ရောဂါဆိုင်ရာဆေးသုတေသနလုပ်ငန်းတွေဟာတိုးတက်မှုရလာပြီးတော့ AIDS ရောဂါကိုကာကွယ်ကုသနိုင်မဲ့ဖြစ်နိုင်ခြေတွေပိုပြီးတော့တည်ကြလာပြီးဆိုပြီးတော့ဆေးသုတေသီတွေရောမူဝါဒရေးဆွဲသူတွေကပါဆွေးနွေးပြောခဲ့ကြပါတယ်အမေရိကန်ပြောင်စုအနေနဲ့ AIDS ရောဂါဇိုးကြီးကင်းတဲ့မျိုးဆက်ဖြစ်လာရေးရည်မှန်းချက်ကိုလက်တွေ့အကောင့်ထဲဖော်ဖို့ပိုင်းဖြတ်ထားပြီးဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီး Hillary Clinton ကဒီကနေ့ဇူလိုင်23ရက်နေ့ညီလာခံတွင်းမှာပြောဆိုသွားပါတယ်
။ Well, I am here today to make it absolutely clear. The United States is committed and will remain committed to achieving
အသေးချာရှင်းရှင်းလင်းလင်းပြောဖို့အခုရောက်လာတာပါ။အမေရိကန်ပြောင်စုအနေနဲ့ကအနာဂတ်မှာ AIDS ရောဂါကင်းစင်တဲ့မျိုးဆက်ဖြစ်လာရေးအောင်မြင်အောင်ဆောင်ရွက်သွားဖို့အတွက်ပိုင်းဖြတ်ထားပါတယ်။ဒီအတွက်နောက်ဆုတ်သွားမှာမဟုတ်ပါဘူး။အလျှော့ပြီးသွားမှာမဟုတ်ပါဘူး။သမိုင်းတွင်မဲ့ဒီရည်မှန်းချက်ဖြစ်လာဖို့လူအကျက်တွေအားလုံးအတွက်တိုက်ပွဲဝင်သွားပါမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီး Hillary Clinton ကပြောဆိုသွားတာပါ။ HIV AIDS တိုက်ဖျက်ရေးအစီအစဉ်ဟာလက်ရှိသမ္မတဥဘာမာဆူရရဲ့အရေးတကြီးလှုပ်ဆောင်သွားမယ့်ကိစ္စရပ်လည်းဖြစ်တယ်လို့နိုင်ငံရေးဝန်ကြီး Clinton ကပြောဆိုပါတယ်။လက်ရှိအဖြစ်လည်းအမေရိကန်နိုင်ငံဟာ HIV AIDS တိုက်ဖျက်ရေးသူပြဆိုရင်တော့ဒီ HIV ဆေးသုတေသနလုပ်ငန်းတွေမှာရှေ့ကနေပြီးတော့ဦးစီးဦးဆောင်ဆောင်ရွက်နေတယ်လို့နိုင်ငံတကာကနေပြီးတော့အတိအမှတ်ပြုခံထားပါတယ်။အခုဒီညီလာခံအတွင်းဆေးသုတေသနဆိုင်ရာတွေ့ရှိချက်တွေကိုဆွေးနွေးကြသလိုပဲတစ်ဖက်မှာတော့ယောဂကာကွယ်ရေးနဲ့ကုသရေးတွေ့ရှိချက်တွေကိုလည်းတက်ရောက်လာတဲ့ကျွမ်းကျင်သူတွေကပြန်လည်ဆွေးနွေးကြပါတယ်။တစ်ချိန်တည်းမှာတော့ဒီ AIDS ယောဂကာကွယ်ရေးလုပ်ငန်းတွေမှာတက်တက်ကြွကြွနဲ့လှုပ်ဆောင်နေကြတဲ့လူမှုအဖွဲ့အစည်းတွေကလည်းဒီညီလာခံရဲ့အဓိကဒေါင်းတစ်ခုဖြစ်ပါတယ်။အရှာပစိဖိတ်ဒေသလူငယ်တွေကြား AIDS ရောဂါနဲ့ပတ်သက်ပြီးတော့ပညာပေးရေးလုပ်ငန်းလုပ်ကိုင်နေတဲ့ထိုင်းချီဆိုင် Youth Lead အဖွဲ့ရဲ့ညှိနှိုင်းမှုမတ်တော်စင်အေးဟာမြန်မာနိုင်ငံကပါသူဟာအခုဒီညီလာခံရဲ့ဆွေးနွေးပွဲတစ်ခုမှာအဓိကဦးဆောင်ဆွေးနွေးသူတူဖြစ်ပါတယ
်အဓိကဒီမှာဆွေးနွေးမှာအထူးဖြစ် Young People တွေနဲ့ပတ်သက်ပြီးလူငယ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုပါသူတို့ဖြစ်ညီမဆွေးနွေးမှာပါလဲဆိုတော့အဓိကလူငယ်တွေပေါ့ HIV နဲ့ပတ်သက်ပြီး risk ဖြစ်တဲ့လူငယ်တွေပေါ့သူတို့ဖြစ် Young Sex Worker Youngmen who have sex with men young drug user young PLA HIV အဓိကလူငယ်တွေအဲ့ drug တွေအခွင့်အရေးကိုအဓိကဆွေးနွေးနေတာပေါ့နောက်ပြီးတော့သူတစ်ဖြစ်နောက်ပြီးတော့သူတွေလူငယ်တွေရဲ့ leadership ပေါ့နော်အရာနဲ့ပတ်သက်ပြီးတော့ညီမဆွေးနွေးပါပ
ါနောက်မြန်မာနိုင်ငံထဲမှာတော့ဒီ AIDS ပတ်သက်လို့လူငယ်တွေကြားထဲမှာပေါ့ဘယ်လောက်ထိ awareness ဘယ်လောက်ထိရှိနေပြီလို့ညီရလဲ
ညီမအင်းရောကညီမ16နှစ်18နှစ်လုံးကဒီညီမဟို you know outreach လုပ်ခုပါတယ်အဲ့တော့ရတဲ့ဆိုင်တော့အများကြီးလူတွေကဒီမှာတိုးတက်လာပါပြီ။နောက် HIV နဲ့ပတ်သက်ပြီးအတိအမြင်နဲ့ပိုရှိလာတယ်လို့ညီမထင်ပါတယ်။ဟုတ်ဒီ conference လာတဲ့အတွက်ညီမအရန် experience ရပါတယ်။အထူးသဖြင့်နိုင်ငံတကာလူတွေနဲ့တွေ့ပြီးစကားပြောရပါတယ်။ညီမတို့လူငယ် youth တွေတည်းမဟုတ်ဘူးပေါ့နော်။ policy makers တွေနောက် decision making တွေနောက်ပြီးအထူးသဖြင့် scientists တွေဘယ်လိုမျိုးသူတို့တွေကဘာတွေရှိတယ်။တယောက်နဲ့တယောက် experience တွေ sharing လုပ်မယ်။ဟာပြီးတယောက်နဲ့တယောက်ဘာတွေကိုယ့်ရှိမှာရှိတဲ့ဥစ္စာတွေသူမျိုးတွေဘာတွေကိုကဘာတွေပြောပြနိုင်မလဲပေါ့နော်။အထူးသဖြင့်အဲ့ဒါတွေကအများကြီးဟောဖြစ်ပါတယ်ညီမတို့
လူငယ်တွေတည်းမဟုတ်ပါဘူးဒီအမျိုးသမီးတွေကြား sex worker လို့ခေါ်တဲ့ပြည်စာတွေကြားနောက်မူရစေဝါသုံးဆဲသူတွေကြားလိင်လူချင်းစိတ်ဝင်စားသူတွေကြား AIDS ရောဂါနဲ့ပတ်သက်ပြီးတော့ပညာပေးမှုတွေကိုလည်းအခုဒီညီလာခံအတွင်းတွေ့ရပါတယ်အထူးသဖြင့်ကတော့ Global Village လို့ခေါ်တဲ့ကမ္ဘာရွာပြကန်းဟာအခြေခံလူမှုအဖွဲ့အစည်းတွေကြားမှာ AIDS ရောဂါနဲ့ပတ်သက်ပြီးတော့ဘယ်လိုပညာပေးကြမလဲဆိုတာနောက်ဘယ်လိုပညာပေးနေကြသလဲဆိုတာကိုဖော်ပြတဲ့နေရာဖြစ်ပါတယ်အဲ့ဒီမှာတော့ဒီနိုင်ငံတကာကထူးထူးဆိုရင်တတိယနိုင်ငံကသူရဲ့ရိုးရာယဉ်ကျေးမှုဓလေ့ထုံးစံတွေကိုပြသလို့ပဲအဲ့ဒီရိုးရာယဉ်ကျေးမှုအခြေခံပေါ်မှာ AIDS ရောဂါကာကွယ်ရေးပညာပေးလုပ်ငန်းတွေကိုဘယ်လိုလုပ်ကင်နေကြလဲဆိုတာကိုပြသပါရစေ။အခုဒီ AIDS ညီလာခံကို American ပြည်အောင်စုမှာ22နှစ်အတွင်းပထမဆုံးချိန်ပြန်လည်ကျင်းပနိုင်တာပါ။နောက်ဆုံးချိန်ကတော့1990ခုနှစ်က San Francisco မြို့မှာကျင်းပခဲ့ပါတယ်။ဒါမဲ့လည်း American ပြည်အောင်စုအနေနဲ့ HIV ရောဂါပိုးရှိသူတွေကိုပြည်ဝင်ခွင့်မပေးတဲ့မူကြောင့်AIDS ညီလာခံကိုထပ်မံကျင်းပဖို့မဖြစ်ခဲ့ပါဘူး2010ခုနှစ်မှာတော့ဒီကန့်သတ်ချက်ကိုသမ္မတဥဘာမာဆွေးရကပြန်ပြီးတော့ရုပ်သိမ်းပေးခဲ့ပါတယ်ဒီအတွက်လည်း HIV ရောဂါပိုးရှိသူတွေပါပါဝင်တယောက်ဆွေးနွေးလေးရှိတဲ့ဒီညီလာခံကိုအခုမှပြန်ပြီးတော့ကျင်းပနိုင်တာပါဒါပေမဲ့လည်းအခုဒီညီလာခံကိုတယောက်ဖို့အတွက် sex worker ဒီပြည်သူစားတွေကိုပြင်ခွင့်မပေးတဲ့အပေါ်မှာတော့ညီလာခံအတွင်းမှာ American ပြည်အောင်စုအနေနဲ့အတော်လေးဝေဖန်ခံခဲ့ရပါတယ်ဒါ့အပြင်လိင်ဖျော်ဖြေမှုလုပ်ငန်းတွေနဲ့ပတ်သက်တဲ့ AIDS ပညာပေးအစီအစဉ်တွေအပေါ်မှာAmerican ဘက်ကအကူအညီတွေထောက်ပံ့တွေကန့်သတ်မှုရှိတာနဲ့ပတ်သက်လို့လည်းဝေဖန်မှုတွေကရှိနေပါတယ်။ တခြားကြကျင်းပမဲ့ညီလာခံကိုတော့နိုင်ငံပေါင်း190ကျော်ကစေတုတေတွေနိုင်ငံရေးကောင်းဆောင်တွေတန်တမန်တွေနောက် East Tech ဖြစ်ရင်မှာပါဝင်လုပ်ကင်နေကြသူတွေ East Yoga တွေစုစုပေါင်း2000ကျော်တက်ရောက်ပါတယ်ထင်ရှားသူတွေကဆိုရင်တော့သမ္မတဟောင်းဘီကလင်တန်နိုင်ငံကြီးဝန်ကြီး Hillary Clinton American ကျမ်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Catherine Sebelius နောက်အကျော်မော်တွေတဲကဆိုရင်တော့ Bill Gates L. Jordan တို့တက်ရောက်ပါတယ်မြန်မာဒီမိုစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းတို့ကလည်းဗီဒီယိုမိန့်ခွန်းတွေပြောဆိုမှာဖြစ်ပါတယ်ခင်ဗျာ